အာဖဂန်အရေးဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဇာမီခါလ်ခါလီဇတ်ဟာတောက်ကြနေ့ကပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့ကိုရောက်ရှိပြီးတော့ထိတ်တန့်တာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဆွေးနွေးပွဲမှာသူအရင်သွားခဲ့တဲ့အာဖဂန်နစ္စတန်နိုင်ငံခီးစဉ်အတွင်းအာဖဂန်နဲ့တာလီဘန်ခေါင်းဆောင်တွေနဲ့ဆွေးနွေးခဲ့တဲ့အကြောင်းအရာတွေကိုဇာမီခါလီဇတ်ကပါကစ္စတန်ခေါင်းဆောင်တွေကိုတင်ပြခဲ့ပါတယ်။ပါကစ္စတန်ခီးစဉ်မတိုင်ခင်အရင်သွားခဲ့တဲ့9ရက်ကြာအာဖဂန်နစ္စတန်ခီးစဉ်မှာဇာမီခါလီဇတ်ဟာအစိုးရထိတ်တဲ့အရာရှိတွေအတိုက်ခံနိုင်ငံရေးသမားတွေအရက်ဖက်အခြေပြုအဖွဲ့အစည်းကိုယ်စားလှယ်တွေနဲ့မြို့တော်ကဘူးမှာတွေ့ဆုံဆွေးနွေးခဲ့ပြီးတာလီဘန်တွေနဲ့အာဖဂန်ဆိုင်ရာငြိမ်းချမ်းရေးဆွေးနွေးပွဲပြုလုပ်မဲ့အလားအလာအတွက်ညှိနှိုင်းမဲ့ကိုယ်စားလှယ်အဖွဲ့ဖွဲ့စည်းဖို့ဇာမီခါလီဇတ်ကတိုက်တွန်းခဲ့ပါတယ်။ပါကစ္စတန်နိုင်ငံခီးစဉ်အတွင်းမှာတော့သူဟာပါကစ္စတန်နိုင်ငံသား၏ဝင်ကြီးဌာနကထိတ်တန့်အရာရှိတွေနဲ့တွေ့ဆုံခဲ့ပါတယ်။ပါကစ္စတန်အစိုးရအနေနဲ့ဇာမီခါလီဇတ်ဦးဆောင်တဲ့ငြိမ်းချမ်းရေးတာဝန်ခံအဖွဲ့ပေါ်မှာအပြည့်အဝထောက်ခံမှုရှိတယ်ဆိုတာကိုထပ်လောင်းပြောဆိုခဲ့ကြောင်းပါကစ္စတန်တာဝန်ရှိသူတွေဘက်ကပြောဆိုထားပါတယ်ရှင်။